ာညနေခင်းပါရှင်2019ခုနှစ်ဇွန်လ14ရက်တကြာနေ့ညနေပဲ VOE မြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ9တိုမီတာ16.25ရူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်မကတော့ဆူမြတ်မော်မှာအိုမန်ပင်လယ်ကွေ့မှာဂျာလာရီနီကတိုက်ခိုက်ခံရတဲ့ဂျပန်ရေနံတင်သင်္ဘောဝမ်ပိုက်မှာကတ်ထားတဲ့မပေါက်ကွဲသေးတဲ့တန်လိုက်မိုင်းကိုအီရန်ကင်းလက်သင်္ဘောဖယ်ရှားနေတာမြင်ရတဲ့ဗီဒီယိုကိုအမေရိကန်ရေတပ်ကထုတ်ပြန်ခဲ့ပါတယ်။အမေရိကတိုက်နိုင်ငံတွေကနေအမေရိကန်မှာခိုးလုံနေထိုင်ဖို့ကြိုးစားသူတွေကိုတွားဆီးဖို့အတွက်ဂွာတီမာလာနိုင်ငံနဲ့သဘောတူညီမှုရရှိရေးအမေရိကန်ကစ조사နေပါတယ်အခုလိုထိတ်တန့်သတင်းတွေကိုကိုရရန်နိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အကြောင်း
လည်းဝနေတက်မှာပေါ့ခင်းချောင်းစွာရှိရအမစီဝိုးတွေပြင်းနေတယ်တော်တော်ပြစ်တက်နေတာခုနကကနေကိုခုနှစ်လိုက်ဆက်တော့ပဲတို့ရစစ်ပြတ်ထက်နေတယ်ရင်းနဲ့ပေါ့တက်တော်တွေနေရောနော်အဲ့ဒါနဲ
့ပြလဲဝဒေတာကန်တူပြောသွားတာပါပြေဆုံကုန်နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမကြသေးခင်ကစလို့ရခိုင်ပြည်နယ်အပါအဝင်လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေကအများစုအပါအဝင်အကြောင်းအမျိုးမျိုးနဲ့ဖမ်းဆီးအရေးယူခံရသူတွေပုံများလာနေတဲ့အကြောင်းနဲ့နိုင်ငံရေးပြိုင်ဘက်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလိုအပ်ရင်ပြည်ပနိုင်ငံကလည်းယူရမှာပဲလို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
အိုမန်ပင်လယ်ကွေ့မှာဂျာတာရီနေတုန်းကတိုက်ခိုက်ခံခဲ့ရတဲ့ရေနံတင်သင်္ဘော20နဲ့ကဒဇင်းရံဝမ်ပိုက်မှာကတ်ထားတဲ့မပေါက်ကွဲသေးတဲ့တန်လိုက်မိုင်းကိုအီရန်ကင်းလက်သင်္ဘောကဖယ်ရှားနေတာကိုမြင်ရတဲ့ဗီဒီယိုကိုအမေရိကန်ရေတပ်ကထုတ်ပြန်ခဲ့ပါတယ်။ဂျပန်ရေနံတင်သင်္ဘောပေါက်ကွဲခဲ့တဲ့နေရာရဲ့အရှေ့ဘက်နားမှာဖယ်ရှားလိုက်တဲ့မိုင်းကတ်ထားတာကိုမြင်ရနိုင်တဲ့ဓာတ်ပုံတွေကိုလည်းအမေရိကန်စစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဂျာတာရီနေတုန်းကတိုက်ခိုက်ခံရတဲ့နောက်သင်္ဘောတစ်စီးကတော့နော်ဝေးနိုင်ငံကဖြစ်ပါတယ်။အဲ့ဒီနော်ဝေးရေနံတင်သင်္ဘောမီးလောင်ပောက်ကွဲလို့ထွက်လာတဲ့မီးခိုးလုံးကြီးတွေကိုအာကာသထဲမှာရှိတဲ့ဂျိုရုတွေပေါ်ကနေတော့မြင်ရပါတယ်။ဂျပန်ရေနံတင်သင်္ဘောကိုကူတာကာရေဂျစ်ကတော့သင်္ဘောအင်ဂျင်ကန်းနားမှာတစ်ကြိမ်သင်္ဘောညာဘက်အနောက်နားမှာတစ်ကြိမ်စုစုပေါင်းနှစ်ကြိမ်တိုက်ခိုက်ခံရတယ်လို့ကိုကူကာဆန်ညိုသင်္ဘောကုမ္ပဏီပြောခွင့်ရကပြောပါတယ်။ဒုတိယကြိမ်တိုက်ခိုက်မခံရခင်လေးတွင်မှာပြန်တန်းလာတဲ့အရာဝတ္ထုတစ်ခုကိုသင်္ဘောသားတွေမြင်လိုက်ကြရတယ်လို့ပြောခွင့်ရသူယူတာကာကတတာကသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်ဒီပြောကြားချက်ကြောင့်ဂျပန်ရေနံတင်သင်္ဘောမိုင်းခွဲတိုက်ခိုက်ခံရတာမဟုတ်ဘူးဆိုတဲ့သဘောတက်ရောက်နေတာကြောင့်အမေရိကန်အစိုးရရဲ့ပြောကြားချက်နဲ့ကွဲလွဲနေပါတယ်အီရန်ကမ်းရိုးတန်းနားမှာတိုက်ခိုက်ခံရတာဖြစ်တဲ့အတွက်ဒါဟာအီရန်ရဲ့လက်ချက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအပြစ်တင်ခဲ့ပါတယ်သင်္ဘောတွေဘက်ကရန်ဆခြင်းမရှိဘဲတိုက်ခိုက်ခံရတာကနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်ချိန်ချမှုဖြစ်ပြီးလွတ်လပ်စွာရေချောင်းသွာလာရေးကိုပျော်ပျော်တင်းတင်းတိုက်ခိုက်လိုက်တာဆိုတာရှင်းတယ်လို့ဝင်ကြီးပွန်ပီယိုကပြောကြားခဲ့ပါတယ်။ဂျပန်ဝင်ကြီးချုပ်ရှင်ဆိုအာဘေတဟီရန်မြို့တော်မှာဒီဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမီနီနဲ့တွေ့ဆုံနေခြင်းဖြစ်ပွားတဲ့တိုက်ခိုက်မှုတွေကတိတ်ကိုတန်တရားဖြစ်စရာရှိတယ်လို့အီရန်နိုင်ငံသားရေးဝင်ကြီးဘက်ကတော့တုံ့ပြန်ခဲ့ပါတယ်။အီရန်နဲ့အမေရိကန်ကြားဖြစ်နေတဲ့တင်းမာမှုတွေပြေလျော့အောင်လို့ဘလို့နီးနဲ့လုံမလဲဆိုတာအဖြေရှာဖို့အတွက်ဂျပန်ဝင်ကြီးချုပ်အီရန်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ
်။အမေရိကန်နိုင်ငံမှာနိုင်ငံရေးခိုလုံခွင့်တောင်းခံမဲ့အမေရိကတိုက်လက်ပိုင်းနိုင်ငံကလူတွေကိုကန့်သတ်ပိတ်ပင်မဲ့သဘောတူညီမှုတစ်ခုကိုဂေါ်ဒီမာလာနိုင်ငံနဲ့မကြာခင်ရပိုင်းတွင်ရရှိတော့မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကခန့်မှန်းနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂေါ်ဒီမာလာနိုင်ငံကြား Safe Third Country လုံခြုံရေးတတိယနိုင်ငံဆိုတဲ့အခြေအနေတစ်ခုဖန်တီးအခြေခံသဘောတူညီမှုရမယ်စာမျက်နှာ9မျက်နှာပါရှိတဲ့စာချုပ်မူကြမ်းတစ်ခုကို VOE ကရခဲ့ပါတယ်။အိမ်ပြည်တော်ကရေးဆွဲထားတဲ့အဲ့ဒီစာချုပ်မူကြမ်းကိုတော့ဂေါ်ဒီမာလာအစိုးရစီရပိုင်းတွင်တင်ပြဖို့ရှိပါတယ်။ဒီစာချုပ်ရဲ့ El Salvador, Honduras နိုင်ငံကနေထွက်ခွာလာကြတဲ့ရွှေပြောင်းခြေချနေသူတွေအနေနဲ့ဂေါ်ဒီမာလာနိုင်ငံမှာနိုင်ငံရေးခေလုံးကိုရှောက်ထားမှာဖြစ်ပါတယ်။ဂေါ်ဒီမာလာနိုင်ငံဟာအမေရိကန်နဲ့မက္ကဆီကိုတို့ရာလမ်းကြောင်းပေါ်မှာရှိနေတာပါ။ဂေါ်ဒီမာလာဟာနိုင်ငံရေးခေလုံးကိုရှောက်ပဲအမေရိကန်နိုင်ငံနယ်စပ်စီရောက်လာမဲ့ရွှေပြောင်းဒုက္ခသည်တွေကိုတော့အမေရိကန်လူမှုကြီးကြပ်ရေးကဂေါ်ဒီမာလာနိုင်ငံကိုပြန်ဖို့မှာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်တဲ့ရွှေပြောင်းဝင်ရောက်နေသူတွေကိုရက်အောင်မလုပ်ရင်မက္ကဆီကိုကိုသွင်းကုန်တွေကိုအခွန်ကောက်မယ်ဆိုတဲ့သမ္မတထရမ့်အစိုးရအဖွဲ့ကချိန်ကြောက်ပြောဆိုထားတဲ့အပြင်ရွှေပြောင်းဝင်ရောက်သူတွေကိုလည်းလက်ခံထားဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေလက်ခံထားဖို့တောင်းဆိုချက်ကိုတော့မက္ကဆီကိုကလက်မခံဘဲတင်းခံနေတာဖြစ်ပါတယ်ခင်ဗျာ
။အင်ပြူရောပြန်ကြားရေး ဆိုင်ရာတာဝန်ခံ Sarah Sanders ဟာဒီလကုန်ကြရင်ရာထူးကနေနှုတ်ထွက်တော့မှာဖြစ်ပါတယ်တာဝန်ကနှုတ်ထွက်ပြီးရင်သူ့ရဲ့မွေးရဲ့ Arkansas ပြည်နယ်ကိုပြန်သွားမဲ့ Sarah Sanders ကိုသမ္မတ Donald Trump ကကြာသပတေးနေ့တုန်းကချီးမွမ်းပြောကြားခဲ့ပြီးသူမရဲ့ဖခင်လိုပဲပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ဝင်အရွေးခံဖို့မျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။ Sarah Sanders ရဲ့ဖခင် Mike Huckabee ဟာ Arkansas ပြည်နယ်အုပ်ချုပ်ရေးမှုတာဝန်ကို17နှစ်ကြာထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမ္မတ Trump သမ္မတတာဝန်ဆယူခဲ့ချိန်တည်းကစပြီးတော့ Sarah Sanders ဟာသမ္မတအယုံကြည်ဆုံးအကြံပေးတွေထဲကတယောက်ဖြစ်ခဲ့ပါတယ်။သူဟာအင်ပြူရောရဲ့ဒုတိယပြန်ကြားရေးတာဝန်ခံယာတူးကနေပြီးတော့အစိုးရပြောခွင့်ရတာဝန်ယူရတဲ့အင်ပြူရောပြန်ကြားရေးတာဝန်ခံယာတူးရလာခဲ့တာဖြစ်ပါတယ်။အခုတော့တာဝန်ကအနားယူပြီးရင်သူ့ရဲ့ကလေး၃ယောက်အတွက်အချိန်ပိုပေးမယ်လို့ Sarah Sanders ကပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကကြံပေးဖြစ်တဲ့ Kellyanne Conway ဟာဆိုးရွားဝန်ထမ်းဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့မှာနိုင်ငံရေးရဘက်လိုက်ပြီးအချိန်ချင်းတိုက်ခိုက်ပြောဆိုမှုတွေလုပ်နေတဲ့အတွက်သူ့ကိုယာရုကဖယ်ရှားပစ်ဖို့အမေရိကန်ဆိုးရွားတာဝန်ရှိသူတွေဥပဒေအတိုင်းလိုက်နာဆောင်ရွက်မှုရှိမရှိစောင့်ကြည့်စစ်ဆေးနေတဲ့ agency တခုကအကြံပြုလိုက်ပါတယ်ဆိုးရွားဝန်ထမ်းဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့အတွင်းနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်တာကိုကန့်သတ်တာမြင့်တဲ့ Hatch Act ဥပဒေကို Kellyanne Conway အချိန်ကြီးကျူးလွန်ခဲ့ကြောင်းတရားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ US Office of Special Counsel OSC ကအင်ပီရိုကိုတရားဝင်စာရေးသားပြေးပို့ခဲ့တာပါအဲ့ဒီဥပဒေကိုမလိုက်နာပဲအချိန်ကြီးချိုးဖောက်နေတဲ့ Miss Conway ကိုဆိုရဝန်ထမ်းဖြစ်ကနေဖယ်ရှားဖို့ OSC ကအကြံပြုကြောင်းရေးသားပြေးပို့ခဲ့တာဖြစ်ပါတယ် Miss Conway ဟာသမ္မတဂျန်ဘီတူဖြစ်တဲ့ရုပ်မြင့်သံကြားတွေ့ဆုံမေးမြန်းခန်းတွေနဲ့လူမှုကွန်ရက်တွေကနေဒီမိုကရက်သမရာကိုယ်စားလှယ်လောင်းတွေကိုတိုက်ခိုက်ပြောဆိုခြင်းအဖြစ်ဥရီကိုချိုးဖောက်ခဲ့တယ်လို့ OSC ကပြောပါတယ်ဒီလောက်ရက်ကိုအေးမြူဘူးဆိုရင် Hatch Act ဥရီကိုဒီအစိုးရဝန်ထမ်းတွေအာလုံးလိုက်နာဖို့မလိုဘူးဆိုတဲ့သတင်းစကားပါရရောက်လိမ့်မယ်လို့လည်း OSC ကပြောပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ချတဲ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးနေတဲ့အကူအညီတွေဟာတောင်အာရှဒေသတည်ငြိမ်ရေးအတွက်အရေးကြီးတယ်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းအရေးကြီးတယ်လို့ USAID ကပြောကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့2020ခုနှစ်ဘတ်ဂျက်အသုံးစီထဲမှာတောင်အာရှဒေသလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်တောင်းဆိုရတဲ့ပတ်သက်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီခွဲမှကြာသပတေးနေ့တုန်းကကျင်းပခဲ့တဲ့တောင်အာရှဒေသအမေရိကန်အကျိုးစီးပွားနဲ့2020ဘဏ္ဍာရေးအသုံးစီကြားနာပွဲမှာ USAID ရဲ့အာရှဒေသဆိုင်ရာယာယီလက်ထောက်တာဝန်ခံ Gloria Steele ကပြောကြားသွားခဲ့တာဖြစ်ပါတယ်
For Bangladesh, our request includes resources for life-saving assistance to Rohingya refugees and for ramping up our support to impacted host communities. In addition, our request
Bangladesh နိုင်ငံကိုပေးနေတဲ့အကူအညီတွေထဲမှာ Rohingya ဒုက္ခသည်တွေအသက်ရှင်ရပ်တည်နိုင်ဖို့အတွက်အထောက်အပံ့တွေပါဝင်သလိုဒုက္ခသည်တွေကြောင့်တရောက်မှုရှိနေတဲ့ဒေသခံလူမှုအတိုင်းဝိုင်းတွေအတွက်လည်းပါဝင်ပါတယ်လို့ USAID တာဝန်ခံ Gloria Steele ကလွှတ်တော်ကြားနာပွဲမှာပြောကြားသွားတာဖြစ်ပါတယ်2019ခုနှစ်ဩဂတ်စ်လနောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအတွက် USAID ကထောက်ပံ့ခဲ့တဲ့အကူအညီကဒေါ်လာ40တန်460ကျော်ရှိပြီးတော့အားလုံးနှိပါးကဒုက္ခသည်တွေနဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်သုံးဆွဲခဲ့တယ်လို့ပြောပါတယ် USAID ကပေးတဲ့ထောက်ပံ့မှုတွေထဲမှာဒုက္ခသည်ကူညီရေးအပြင်ဒေသရင်းတည်ငြိမ်ရေးဒီမိုကရေစီရှင်သန်ရေးအုပ်ချုပ်တဲ့အစိုးရတွေခိုင်မာအားကောင်းရေးတို့အတွက်စွမ်းရည်မြင့်တင်ပေးဖို့ပေးအပ်တဲ့အကူအညီတွေပါဝင်တယ်လို့လည်း USAID တာဝန်ရှိသူကပြောကြားသွားပါတယ်ဒီချိန်ထဲမှာပဲဘင်္ဂလားပင်လယ်အော်ဒေသလုံခြုံရေးအမေရိကန်အစိုးရအစပြုဆောင်ရွက်မှုအတွက်ဒေါ်လာတန်း30ပေးဖို့အတွက် USAID ကတောင်းဆိုပါတယ်တာဝါရှမှာတရုတ်ရဲ့ဩဇာလွှမ်းမိုးလာမှုကိုချိန်ခွင်ရှာနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်သီရီလင်္ကာနဲ့မော်လ်ဒီဗ်နိုင်ငံ၃နိုင်ငံမှာလုံခြုံရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်သွားဖို့ဖြစ်တယ်လို့တာဝါရှဒေသအမေရိကန်အကျိုးစီးပွားနဲ့2020ဘဏ္ဍာရေးအသုံးစရိတ်ကြားနာပွဲမှာအမေရိကန်အစိုးရတာဝန်ရှိသူတွေကပြောကြားသွားခဲ့ကြပါတယ်
တရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်မှာထောက်ချနေစောပိုင်းကမြေကူးတရာစင်းပြိုကျခဲ့ပြီးတော့လူတချို့မြေထဲကိုကျသွားခဲ့ပါတယ်။ဒါပေမဲ့ဘလောက်ထိထိခိုက်သေးဆုံးမှုရှိလဲဆိုတော့အတိအကျမသိရသေးပါဘူး။တရုတ်နိုင်ငံရဲ့ဗဟိုရုပ်သံတိုင်းကထုတ်လွှင့်ပြသခဲ့တဲ့ကင်မရာမှတ်တမ်းတွေမှာတော့တရားရဲ့အပိုင်းတချို့ပြိုကျသွားခဲ့တဲ့အထွတ်မှာကာနာစင်လည်းမြေထဲကိုကျသွားတာကိုပြထားပါတယ်။လူတယောက်ကိုတော့အနီးအနားမှာရှိတဲ့လုံခြုံရေးတယောက်ကကဲတင်နိုင်ခဲ့ပြီးတော့နောက်ထပ်အသက်မသေးပဲကျန်ရင်သူတွေကိုလည်းလိုက်လံရှာဖွေနေကြတယ်လို့တရုတ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။တရားအကြောင်းပြိုကျသွားသလဲဆိုတာကိုတော့အဝရှိသူတွေကစုံစမ်းစစ်ဆေးနေကြပါတယ်ခင်ဗျာ
အစ္စရေးတောင်ပိုင်းဆဒေရုမြို့ကဂျူးဘာသာရေးတင်းတန်းကြောင့်တစ်ခုကိုရော့ကက်ဒုံးနဲ့ပစ်ခတ်ဖျက်ဆီးခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသကဟာမတ်စ်အခြေစိုက်စခန်းတွေပေါ်အစ္စရေးတိုက်လေယာဉ်တွေဒီကနေ့တိုက်ခိုက်ခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟာမတ်စ်စခန်းတွေရဲ့ရေတံဝင်းတစ်ခုပေါ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးလေတပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သေဆုံးထဏ်ရာရတဲ့သတင်းတော့နှစ်ဖက်လုံးမကြားသေးပါဘူး။တောက်ကြနေဥပုံတွေအတွက်ဂျူးဘာသာရေးတင်းတန်းကြောင့်ကကျောင်းသားတွေနေအိမ်တွေပြန်သွားကြချိန်မှာရော့ကက်ဒုံးနဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။
American NBA basketball ပြိုင်ပွဲမှာ final မှာတော့ Canada နိုင်ငံက Toronto Raptors အသင်းကအနိုင်ရပြီးတော့ဘူးဆွဲသွားပါတယ်။ပြီးခဲ့တဲ့က Champion Golden State Warrior နဲ့ Toronto Raptors တို့မနေ့ကြာသပတေးနေ့ကကစားကြတာမှာ Toronto က114မှ110နဲ့နိုင်သွားတာပါ။ final ကို9ပွဲကစားကြတာမှာ6ပွဲရောက်မှာ Toronto က4ပွဲ2ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်သွားတာပါ။ဒါဟာ Toronto Raptors အသင်းအတွက်တော့ပထမဆုံးအချိန် NBA Champion ဆုဖလားကိုအနိုင်ရဘူးတာဖြစ်သလို NBA ပြိုင်ပွဲကိုလည်း American နိုင်ငံကမဟုတ်တဲ့အသင်းတွေကပထမဆုံးဘူးလိုက်တာဖြစ်ပါတယ် Warriors အသင်းကတော့လွန်ခဲ့တဲ့၄နှစ်အတွင်းမှာ NBA Champion ၃ ချိန်ဖြစ်ထားတာပါ Final ပွဲအတွက်အကောင်းဆုံး Basketball ကစားသမားဆုကိုတော့ Toronto အသင်းက Kawhi Leonard ကရပါတယ် NBA Basketball ပြိုင်ပွဲမှာတော့ American နဲ့ Canada နိုင်ငံကအသင်းစုစုပေါင်း30ဝင်ပြိုင်ကြတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာမြမတမ်တော်နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဒေသခံတွေနဲ့မြမစစ်တပ်တာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုတချို့ဟာပြင်းထန်ကြောင်းဒေသခံတွေကပြောပေမဲ့လေတာဝန်ရှိသူတွေဘက်ကတော့အထူးခိုက်အကြဆုံးနဲ့ပတ်သက်လို့အသေးစိတ်မပြောပါဘူးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပဋိပက္ခနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့အကြားတိမတဲ့မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ပလဝဒေသခံတို့ကပြောပါတယ
်။ပလဝနေထက်မှာပေါ့ခီးချောင်းဆိုတာရှိရအဲ့မှာစစ်ဝေးတွေဖြစ်နေတယ်။ဒါတော့တိုက်ခတ်နေတာခုနကကနေကိုခုနှစ်လပြည့်ခုတော့ပဲတို့ကစစ်ပစ်ထက်နေတယ်။ရင်းနဲ့ပေါ့တော့တက်တော်တွေနေရောနော်အဲ့တော့လည်းစစ်ပစ်ထက်နေတယ်။
ပလဝမြို့နယ်ထွန်းအိုင်မြောက်ပိုင်းခရုချောင်းဖက်မှာတိုက်ပွဲဖြစ်ပွားခဲ့တာပါအနောက်ပိုင်းတိုင်းစစ်တပ်နဲ့ကျုပ်တပ်မတော်ပြောခွေးရဘူမှုကြီးဝင်းစောဦးကတော့ပလဝမြို့နယ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပြောပါတယ
်ပလဝမြောက်ချမ်းပါဒီနေ့မနေ့ဖြစ်တာပလဝမြောက်ချမ်းတော့ပလဝနဲ့ဝေးတယ်ထွန်းအိုင်မြောက်ချမ်းပါတိုက်ပွဲချင်းညာတော့နိုင်ဘောလောက်ပဲရှားတယ်ခင်ဗ
ျဒီတိုက်ပွဲဖြစ်စဉ်အတွင်းထိခိုက်မှုတွေကတော့အတည်မပြုနိုင်သေးပါဘူးရခိုင်တပ်မတော်ဘက်ကတော့ပလဝမြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းမသိရှိသေးဘူးလို့ဆိုပါတယ်မနေ့ကရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်မှာတိုက်ပွဲနေ့ချင်းဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါတယ
်ရလာစစ်တုံးရဲ့နေ့မှာဒီဗုဒ္ဓတော်မြို့နယ်ဆိုင်နယ်ချောင်းကနောက်ဖက်ကဒီမြမချောင်းရွာအနီးမှာဒီအင်အား150လောက်ရှိတဲ့မြမတပ်မတော်စစ်ကြောင်းကိုကျွန်တော်ကခိုင်တပ်တော်လှုပ်ရှားစစ်ကြောင်းကနေပြီးတိုက်ခိုက်ခဲ့တာရှိတယ်အဲ့ကိုရပြင်းထန်ဖြစ်ခဲ့ပြန်သူဘက်ကနေပြီးတော့ညံ့မြင်ပေါ့နော်ပြေဆုံးသူက5ဦးရှိတယ်ဒဏ်ရာရတဲ့သူတွေလည်းရှိတယ်ကျွန်တော်တို့ဒီခိုင်တပ်တို့ဖက်ကနေကအသေးစားဒဏ်ရာရသူတယောက်ရှိပြီးတော့စစ်တီတို့တုံးလိုက်တာတိုင်းညက်လူမျိုးတွေအသက်ပြေးကြတာရှိတယ်စစ်တုံးရဲ့နေမနဲ့အဲ့ဒီ9နာရီ45မိနစ်တိုင်းနဲ့ရှောင်းအနောက်ဘက်ကဒီရွာအနီးမှာအင်အား150လောက်ပါတဲ့ဒီမြမတပ်မတော်စစ်ကြောင်းနဲ့ဒီခိုင်တပ်တို့တို့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲ့ဒီမနေ့ကလည်းသူတက်တိုက်မှုစမှာတော့ဒီရန်သူစီဦးကိုတောက်ကြင်နိုင်ကြတာပေါ့
မနေ့ကဘူတီတောင်မြို့နယ်စိုင်းနေချောင်းတိုက်ပွဲအခြေအနေကိုတော့တပ်မတော်သတင်းမှန်ပြန်ကြားရေးအတွင်းရေးမှူးဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်မနေ့ကစိုင်းနေချောင်းဘက်မှာတော့ညနေပိုင်းတော့မှစီးပွားမှုရှိတာရှိတယ်ဘူတီတောင်ရဲ့အရှေ့ဘက်မှာဖြစ်တာပေါ့ဒီတက်တိုက်မှုမှာတော့နှစ်ခါလုံးထိခိုက်ဒဏ်ရာရရှိလို့မရှိ
မနေ့ကလည်းမြောက်ဦးမြို့နယ်ရွာဟောင်းသောကျေးရွာဘက်မှာပြေကတ်မှုဖြစ်ပွားခဲ့ပြီးရွာသား5ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီပြေကတ်မှုမှာတပ်မတော်စစ်ကြောင်းကိုအေအေဘက်ကတိုက်ခိုက်တာမို့လို့ပြေကတ်မှုဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုနေတယ်လို့အေအေအနေနဲ့အဲ့ဒီဘက်မှာတိုက်ပွဲဖြစ်ခဲ့တာမရှိဘူးလို့ညင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဒီနှစ်စမ်းပိုင်းကနေမေလကုန်ထိတော့တပ်မတော်နဲ့အေအေလက်နက်ကင်ဖွဲ့ကြားတိုက်ပွဲကြီးငယ်ချင်း900ကျော်ရှိခဲ့ပြီလို့အေအေဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ထားတာပါတစ်ဆက်တည်းမှာပဲနားဆင်ရမယ့်သတင်းလွှာမှာတော့မကြသေးခင်ကစာလို့ရခိုင်ပြည်နယ်အပါအဝင်လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသကအများစုအပါအဝင်အကြောင်းမျိုးမျိုးနဲ့အာဏာပိုင်တွေကဖမ်းဆီးအရေးယူခံရသူတွေပိုများလာနေကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကသတိပေးလိုက်ပါတယ်တိုက်ပွဲတွေကြားကအရက်သားတွေသာမကငင်းငင်းရေးအတွက်လှုပ်ရှားသူတွေပါဖမ်းဆီးခံနေရတဲ့အပေါ်မှာလည်းစိုးရိမ်မှုတွေထွက်ပေါ်နေတာပါအပြေဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်သမရရဲ့လူငယ်ရင်းတတခွေအမိန်နဲ့အကျဉ်းသားထောင်ချီပြန်လွတ်ပေးပြီးတော့တလအတွင်းမှာပဲစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဒေသခံတွေဟာမတရားသိမ်းဆက်သွယ်မှုပုံမှားငိမ့်စုစီပုံမှားတွေနဲ့ရင်ဆိုင်ရသူတွေပုံများလာတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကသတင်းထုတ်ပြန်လိုက်တာပါအထူးသဖြင့်ကတော့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအများစုဖြစ်ကြောင်းလဲ AAPPB ရဲ့တွဲဘက်အတွေ့အမှုကိုဘိုကြီးကပြောပါတယ
်အဖမ်းစည်းတွေဆက်ပြီးရှိနေပြီလို့ကျွန်တော်တို့ပြောလို့ရတာပေါ့နော်နောက်အထူးသဖြင့်ပုံမှန်ဆက်ကွန်တက်ဆက်ကွန်တက်နောက်အကျန်းဖတ်မှုနဲ့ပတ်သက်တဲ့ဥပဒေပိုများလာတယ်ဆိုတော့အထူးသဖြင့်တော့ဒီရခိုင်ဘက်ကအဲ့လိုကျွာသားတွေကိုဒီအေအေနဲ့ဆက်သွဲရှိတယ်ဆိုတော့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းတာတွေများဆက်ဖြစ်နေတဲ့အခါမှာတော့သူတို့ကဥမာတချို့ကျွာသားတချို့ကိုအေအေနဲ့ဆက်သွဲရှိတယ်အေအေဖြစ်နေတယ်ဆိုတော့တန်တရားနဲ့သူကကျွာသားတွေအကုန်လုံးကိုဖမ်းဆီးထိန်းသိမ်းနေတာမျိုးတွေကလည်းကျွန်တော်တို့တွေ့နေရတယ်ဒါဒီစာတင်ကြောင်းတွေကိုထိန်းသိမ်းစကန်ဖြစ်နေတော့လာတယ်တွေ့နေရတယ်ဒါတွေကတော့ကောင်းတဲ့အလားအလာတွေမဟုတ်ဘူးဆိုတော့အထူးသဖြင့်တော့ထောင်ချပြီးသားတဲ့ဆက်လို့ရှိရင်အမှုရင်ဆိုင်နေတဲ့သူကရေတော့ကပိုပြီးတော့များလာတာမျိုးတွေကျွန်တော်တို့တွေ့ရတယ်ဆိုတော့ကကျွန်တော်အမှုတွေကလည်းတချို့အမှုတွေဆိုလို့ရှိရင်အတော်လေးကြံ့ကြံ့နေတာမျိုးတွေကိုကျွန်တော်တို့တွေ့တယ်တွေ့တယ်ဆိုတော့ကကျွန်တော်ဒီအစီအရေးစနစ်ကလည်းအမှုတွေကိုနေစနေပြတ်အောင်ဖန်ပြီးတန်းမျိုးတွေလည်းလုပ်တင်တယ်ဖြစ်နေရတော့ဒီနိုင်ငံရေးကျင်းသားတွေဆိုတော့ချင်းချင်းမရှိလုပ်ပြရမှတူဖြစ်ပါတယ်ဟိုတချို့ကတော့ကျမကြီးမကောင်းဘူးပါဥပမာမင်းထင်ကိုကိုကြီးဆိုလို့ရှိရင်ဒါဟိုကျမကြီးကတော်တော်လေးစိုးရင်ရတဲ့အနေအထားမျိုးလေးဖြစ်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့သူကဒီအသေးနဲ့ပတ်သက်တဲ့ဟိုယောဂခံစားနေရတယ်မျိုးရှိတယ်။ရှိတယ်ဆိုတော့ကျွန်တော်စနစ်တကျနဲ့ဒီချေချေကုသမှုလိုအပ်တယ်ပေါ့။ဒါကြောင့်မို့ဒီလိုလူမျိုးတွေဆိုလို့ရှိရင်ဟိုအနေဆုံးတော့အမောကံပြီးတယ်ပဲဖြစ်နိုင်ရင်အမှုတွေပြန်ရုပ်သိမ်းပေးတယ်လို့ပဲဖြစ်ဖြစ်တန်ခိုးတွေလုပ်တယ်ပါလေ။
တိုက်ပွဲတွေရရင်ငိမ့်ကျဲစွာဆန္ဒပြခဲ့ရာကနေငိမ့်စုစီပုံမှန်နဲ့တရားစွဲဆိုခံထားရသူလူခွေလှူရှာသူကိုတက်ဆူဝင်းကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုတယ်လို့ပြောပါတယ
်ဒီလိုလိုဖိနှိပ်တာနော်ဟိုမဆန်တာရက်ဆက်တာဒါလူမဆန်တဲ့ကိစ္စတွေလုပ်နေတာလို့ပဲဒါသူပဲပြောရမှာပါပဲအဲ့တော့ဒီတဖြည်းဖြည်းနဲ့ပြည်သူရဲ့နေရာကျင်းလာတယ်အဖမ်းစီဖိနှိပ်ကြီးကများလာတယ်အဲ့တော့မြန်မာနေလူတွေကပို့ပြီးတော့ဖိနှိပ်ခံရတာများတယ်ဒါကြီးကဟိုဟာမတရားပါဘူးလူမဆန်ပါဘူး။ဒါမျိုးလုပ်နေတယ်ဆိုတဲ့ကိစ္စကတော့ဆက်တက်လို့ရှိရင်ဆက်ဖို့ကောင်းတဲ့ကိစ္စကြီးပါပဲ။ဟိုဟာတရားဥပဒေစိုးမိုးရန်ရအောင်ဒီ NLD ကတောင်းကောင်းမထိန်းချုပ်နိုင်ဘူး။အဲ့ခါကျတော့ဒီခြံရတာတော့နိုင်ငံရေးတော်တော်များများစုနဲ့ PDP နဲ့ခြံရတယ်။ NLD ဘက်ကဒါတော့ဒီအနည်းဆုံးသူ့တော်ကိုယ်စီကနေတော့သူ့တော်ရဲ့မှာမိတာမျက်နှာပြောတာမျိုးလေးကြီးတော့လုပ်ဖို့တင်နေကြတယ်။ဒါအခုချိန်မျိုးဘာမှလုပ်တာပြောဆိုတာကျွန်တော်မသိရသေးဘူ
း။တပ်မတော်ဘက်ကတော့တိုက်ပွဲဖြစ်နေတဲ့ရခိုင်တပ်မတော် AA နဲ့ဆက်နွယ်သူတွေအဖြစ်မသိကားသူတွေကိုစစ်ဆေးမေးမြန်းနေတာသာဖြစ်ကြောင်းနဲ့ဥပဒေနဲ့အညီဆောင်ရွက်နေကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းစစ်တမ်းသစ်ပြည်သူလူထုအနေနဲ့ဖမ်းဆီးအရေးယူမှုတွေငြိမ်းချမ်းရေးအတွက်တိုက်တွန်းလှုံ့ဆော်သူတွေကိုဖမ်းဆီးအရေးယူနေတဲ့အပေါ်မှာပြည်တွင်းကတက်ကြွလှုံ့ဆော်သူတွေတာမကကုလသမဂ္ဂနဲ့နိုင်ငံတကာလူခွေအဖွဲ့အစည်းတွေပါဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းစိုးရိမ်တဲ့သဘောထားတွေထွက်ပေါ်နေတာဖြစ်ပါတယ်ရှင်
။မဆုမမရှင်အခုဆက်ပြီးတော့ရွှေပြောင်းအလုတ္တမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ထိုင်းနိုင်ငံကံဖဲဖစ်ခရိုင်အမြန်လမ်းမကြီးပေါ်မှာပြီးခဲ့တဲ့နှစ်2018အောက်တိုဘာလအတွင်းမြန်မာရွှေပြောင်းအလုတ္တမ14ဦးလိုက်ပါစီးနင်းလာတဲ့မော်တော်ယာဉ်ဟာလမ်းဘေးတစ်ပင်ကိုအချိန်နဲ့တိုက်မိပြီးစီတိုင်ကီပေါက်ကွဲတာကနေမိလောင်မှုဖြစ်ပွားခဲ့တဲ့အတွက်မြန်မာနိုင်ငံသား10ဦးသေဆုံးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့6ဦးရဲ့မိသားစုဝင်တွေကိုအမခန့်ချေ63သိန်းရအောင်ဆောင်ရွက်နိုင်ခဲ့တယ်လို့မြန်မာအလုံသမားတန်အရာရှိကဆိုပါတယ်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာအလုံလောက်ကန်နေကြတဲ့မြန်မာအလုံသမားတွေစီးလာတဲ့ကားမိလောင်မှုတွင်သေဆုံးခဲ့ရတဲ့မြန်မာအလုံသမားတွေအတွက်အသက်အမခန့်ချေငွေတွေကိုမိသားစုဝင်များရရှိအောင်မြန်မာတန်ရုံးကကူညီဆောင်ရွက်ပေးခဲ့တာပါဒီရက်ပိုင်းအတွင်းမှာပဲသေဆုံးသူမိသားစုဝင်10ဦးတည်းက6ဦးရဲ့မိသားစုဝင်တွေအသက်အာမခံခြေရရှိအောင်လှူဆောင်ပေးခဲ့ရကြောင်းအာမခံကုမ္ပဏီကနေထုတ်ယူပြီးသက်ဆိုင်ရာမိသားစုဝင်တွေကိုဗန်စာအုပ်နဲ့အတူပေးအပ်ခဲ့တယ်ဆိုပြီးမြန်မာလူသမားတန်ရရှိဥဝေလင်းမောင်ကအခုလိုပြောပြပါတယ
်ဒီအလုသမားရေးပေးဆုံးတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ဒီဒီကဒီအာမခံထားရှိမှုရှိမရှိပြန်လဲစုံစမ်းတဲ့အချိန်မှာဒီပထမအာမခံထားရှိတာကိုတွေ့ရှိရပေါ့ဒီကရ
ဟုတ်ကဲ့ဟုတ်ကဲ့
အဲရှိတော့ဒီသက်ဆိုင်ရာအဲ့မဲ့ကျွန်တော်တို့ဒီလူသမားတွေကိုစေယုံဖို့ဒီရဲမှာပေါ့နော်ရဲနဲ့တက်ဆိုင်နဲ့ဒီစေယုံမျိုးကိုပို့ပြီးမှကျွန်တော်တို့ကဒီအမှကဘာလို့ဖြစ်ကုန်လို့ဆိုတော့လူသမားရဲ့နည်းနည်းပုံတချို့ ware ဆိုရင်တော့ပုံစံတောင်မရှိရတချို့ ware ဆိုအဲ့လိုရှိတယ်
ဟုတ်ကဲ့
အဲ့လိုရနေဆိုတော့ DNA ဘာကြီးပြန်စစ်ပြီးတော့မှဒါကျွန်တော်ပြန်လုပ်ယူရတဲ့အနေအထားမျိုးလေးပေါ့ DNA စစ်ပြီးမှဒီအာမခံပြန်ဆောက်ရတာ
ဟ
ဟုတ်ကဲ့ပါတယောက်ကိုထိုင်းဘက်ခုနှစ်သိန်းစီနဲ့ကျွန်တော်တို့ဒီအလုပ်သမားဒီ9ဦးတော့ကျွန်တော်တို့လက်ရှိထုတ်ပေးထားတယ်ပေါ့အဲ့ဒါကတော့ကျွန်တော်တို့ကလောလောဆယ်တော့ကျွန်တော်9ယောက်ထုတ်ပေးထားတယ်ပေါ့နော်ခုအားလုံးပေါင်းဆိုရင်တော့ခုလောလောဆယ်ထုတ်ပေးတာကတော့ကျွန်တော်63သိန်းပေါ့
အမကန်ကြီးငွေမရသေးတာကတော့ဒေါ်ရီစမ်းမိသားစုဖြစ်ပါတယ်တေဆုံးသူရဲ့ DNA ကိုသမီးဖြစ်သူမတ်မေရီလင်းမှအစ်စ်သေးခံခဲ့ပေမဲ့အသက်18နှစ်မပြည့်သေးတာကြောင့်ထုတ်ယူခွင့်မရသေးတဲ့အပေါ်တေဆုံးသူရဲ့ခင်မုန်းဖြစ်သူကိုထုတ်ပေးနိုင်ရေးအတွက်ဆက်လက်ဆောင်ရွက်နေတယ်လို့လည်းဦးဝေလင်းမောင်ကဆိုပါတယ
်ဟုတ်ဒီရောက်ကတော့ဆုံးနာဒီလို12နှစ်ဖြစ်နေတဲ့အတွက်အဓိကကောက်မလေးက12နှစ်ဖြစ်နေတဲ့အတွက်သူ့ရဲ့အုပ်ချင်းသူအဖေရှိရဲ့
ဟုတ်ကဲ့
အဖေကျော DNA စစ်လို့မရဘူးဗျာ DNA စစ်နေရတော့သူ့တမီးကိုဆက်လိုက်ရတယ
်ဆက
်လိုက်ရပြီးသူ့တမီးဒီမယ်ကြီးစံမှန်ကန်နေဆိုဆိုပါကျွန်တော်တို့ဒါသူ့အဖေကိုဒါပြန်ပြီးတွဲပြောင်းပေးဖို့နာကိုဆက်လက်ဆောင်ရွက်နေတယ်ဆင်ရှိ
ထိုင်းနိုင်ငံမှာမြန်မာတွေသုံးသပ်တဲ့မနေ့အလုပ်လုပ်ကြနေကြပြီးတရားဝင်ထောက်ထားရှိသူကသက်သက်လောက်ပဲရှိပါတယ်အခုလိုမျိုးမတော်တဆဖြစ်ရက်တွေနဲ့တည်ဆုံးမှုတွေဖြစ်လာတဲ့အခါမှာအထောက်ထားရှိသူတွေကတော့အာမခံကြီးရရှိအောင်ဆောင်ရွက်လို့ရပေမဲ့အထောက်ထားမရှိသူတွေကတော့နင့်နာကြီးတွေရဖို့အခက်အခဲရှိနေတာပါအလားတူဖြစ်ရက်မျိုးတွေရှိပေမဲ့နင့်နာကြီးရရှိဖို့အတွက်အာမခံရရှိဖို့အတွက်ဆောင်ရွက်တဲ့အခါမှာမြန်မာတန်ယုံကလိုက်ပါဆောင်ရွက်ပေးမှသာအဆင်ပြေလဲကူတာမျိုးတွေလည်းရှိပါတယ်ဒီနှစ်အစပိုင်းမှာတော့ထိုင်းတောင်ပိုင်းမှာလူကုန်ဝှက်ခံရတဲ့မြန်မာတွေတည်လာတဲ့ကားတိတ်မောက်တာကြောင့်လူလေးဦးထက်မနည်းသေဆုံးမှုရှိခဲ့ပါတယ်ရှင
်သောရရှင်များရှင်မဲခွေးကြပြားကိုကျမ်းမာရေရှုတော့အရာမတင်တော့ဘူးဆိုပြီးကျောင်းတန်ယုံညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတဲ့စုံစမ်းတွေလည်းထွက်ပေါ်လာပါတယ်ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလားအများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။နိုင်ငံရေးပြိုင်ဘက်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုပြည်ပနိုင်ငံတစ်ခုစီကနေရတယ်ဆိုရင်တော့မှယူမှာပဲလို့သမ္မတဒေါ်နယ်ထရမ့်က ABC ရုပ်သံနဲ့ဗုဒ္ဓဟူးနေ့အင်တာဗျူးတစ်ခုမှာပြောလိုက်တဲ့အပေါ်ဒီမိုကရက်တွေကအပြင်းအထန်ဝေဖန်နေပြီး Republican တွေကလည်းအံ့အားသင့်ကုန်ပါတယ်။ဒါဟာ American ရဲ့ Democracy စနစ်ကိုပြည်ပအစိုးရတွေကနောက်ထပ်ဆွတ်ဖက်လာအောင်ပြောလိုက်သလိုပဲလို့ဝေဖန်သူတွေကမြင်ကြပါတယ်။ဇလာတီဆာဟုတ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
သမ္မတထရမ့်ဟာအမှားအမှန်ကိုမခွဲခြားတတ်ဘူးဆိုတာနောက်တစ်ကြိမ်ပြလိုက်တာပဲလို့အောက်လူတော်ဒီမိုကရက်ပါတီခေါင်းဆောင်နန်စီဘလိုစီကကြာသပတေးနေ့မှာဝေဖန်ပြောဆိုပါတယ
် Everybody in the country should be totally appalled by what the president said last night
ပြီးခဲ့တဲ့ညတုန်းကသမ္မတပြောစကားအပေါ်တိုင်းပြည်မှာရှိတဲ့လူတိုင်းလုံးဝစိုးရိမ်ပူပန်သင့်ပါတယ်ဒါပေမဲ့သူဟာအဲ့ဒီလူမျိုးဆိုးဆိုးဝါးဝါပြောဆိုတတ်တဲ့အချင်းရှိတဲ့သူပါအခုပြောတာကတော့ကိုချင်းတိတ်ခါနဲ့လုံးဝမကိုက်ညီဘူးဆိုတာသူနားလည်ပုံတော့မရပါဘူး
ရုပ်သံအင်တာဗျူးမှာသမ္မတပြောသွားတာကိုသူ့ရဲ့ Republican ချင်းချင်းတောင်းမှကာကွယ်ပြောဆိုပြီးဖို့အခက်တွေ့သွားစီပါတယ်။အထက်လွှတ်တော် Republican လူနည်းစုခေါင်းဆောင် Kevin McCarthy က
I've watched this president stand up against these foreign entities and he would not allow
people ဆိုရဖွဲ့စည်းလူပုဂ္ဂိုလ်တွေကိုဒီသမ္မတရင်ဆိုင်တုံ့ပြန်တာကျွန်တော်တွေ့ဦးပါတယ်။ကျွန်တော်ရွေးကောက်ပွဲမှာ people ဘယ်နိုင်ငံကမှဝင်ဆွတ်ဖက်တာကိုသူလက်ခံမှာမဟုတ်ပါဘူး
။သမ္မတရွေးကောက်ပွဲနှစ်ကြိမ်ဝင်ပူးသူ Utah ပြည်နယ်အထက်လွှတ်တော် Mitt Romney ကတော့ကာကွယ်ဖို့စူးစမ်းတာမျိုးတော့မလုပ်ပါဘူ
း။ That's probably illegal already if it's not we got to make sure it is illegal but simply allowing
ဟာဥပဒေနဲ့မညီတဲ့အပြောဖြစ်သွားနိုင်ပါ၏ဟုတ်ဘူးဆိုရင်လည်းဒါဟာဥပဒေနဲ့မညီဘူးဆိုတာကိုကျွန်တော်တို့အခိုင်အမာပြောရပါမယ်ကျွန်တော်တို့ရွေးကောက်ပွဲတွေမှာပြည်ပအစိုးရတွေဝင်ပြီးဆွတ်ဖက်ခွင့်ပြုတာမျိုးကျွန်တော်တို့လက်မခံနိုင်သလိုဒီမိုကရေစီနဲ့အနှစ်သာရနဲ့လည်းတိုက်ကိုဆန့်ကျင်နေပါတယ
်2026သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ပေါ်လွှတ်တော်မတ်တွေကတညီညွတ်တဲ့ပြစ်တင်ရှုတ်ချထားကြတာပါရွေးကောက်ပွဲလုံခြုံရေးဆိုင်ရာဥပဒေတစ်ခုပြဋ္ဌာန်းဖို့ကိုလည်းအတော်များများကတွန်းနေကြပါတယ်။ဒါပေမဲ့အဲ့ဒီကြိုးပမ်းချက်တွေကိုတားဆီးထားသူကတော့သမ္မတထရမ့်ကိုအခိုင်အမာထောက်ခံတဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်ပါပဲ။အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူးမားကဒါနဲ့ပတ်သက်ပြီးကြာသပတေးနေ့ကပြောသွားပါတယ
်။ We have multiple bipartisan election security bills that are just languishing here in the Senate.
ပါတီနေစလုံးကပါဝင်လို့ဆောင်ထားတဲ့ရွေးကောက်ပွဲလုံခြုံရေးဆိုင်ရာဥပဒေမျိုးမျိုးဟာဒီထက်လွတ်တော်ကနေရှိမိရောက်ပွဲဖြစ်နေပါလေ။ထောက်လိုင်းကော်မတီဝါရင်ဖွဲ့ဝင်ကတင်ထားတဲ့ဥပဒေချမ်းတော်ရှိပါလေ။ပြည်ပနိုင်ငံတစ်ခုကကူညီပေးမယ်လို့ကမ်းလှမ်းရင် FBI ကိုကြောင်းကြားမယ်ဆိုတာမဲဆက်စည်းရုံးရေးအဖွဲ့ရဲ့တရားဝင်တာဝန်တရအဖြစ်ပြတမ်းမဲ့ဥပဒေချမ်းမှာသက်ရိုးရှင်းပါလေ။ပြည်ပနိုင်ငံတစ်ခုကကူညီပေးမယ်လို့ကိုယ့်အဖွဲ့ကိုလာပြောမယ်။ကိုဟာ FBI ကိုကြောင်းကြားမယ်ဒါပါပဲ။
ဒါမှထရမ့်ကိုရီပပ်ဘလီကန်မဲဆန္ဒရှင်တွေကအခိုင်အမာထောက်ခံနေကြတာကြောင့်အဲဒီဥပဒေမူကြမ်းတွေရှေ့မတက်ပဲဆက်ရှိနေနိုင်တယ်လို့လိလာသူတွေကပြောပါတယ်။ဒါမှထရမ့်ကိုတိတ်ကြီးဗျောင်ကြကြစင်ခေါ်တဲ့ရီပပ်ဘလီကန်အမတ်တယောက်တော်ကသူပြန်ပြီးရွေးကောက်ခံရဖို့မှာအခက်တွေ့သွားစေနိုင်ပါတယ်ခင်ဗျာ
။မေလူရင်မာထွေးပြီးချိုတိမ်ဆိုပေမဲ့
ဖခင်ဂျေစုကိုဖော်ကျူးတဲ့အထိမ်းအမှဖြစ်American ပြည်အောင်စုအပါအဝင်နိုင်ငံအများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VOE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ယေရှုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မေတ္တရာအမတ်တရာစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတယ
်ရုံနိုင်အောင်ကြီးမားလေ
ကျမတို့အခုထုတ်လွှင့်ပေးနေတဲ့ radio season တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်း season တွေမှာတော့အမျိုးသမီးကဏ္ဍ၊သုတဆုံလင် American တခွင်နဲ့သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ရပါမယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါရှင်။
အိုမန်ပင်လယ်ကွေ့မှာကြာသပတေးနေ့တုန်းကတိုက်ခိုက်ခံရတဲ့ရေနံတင်သင်္ဘော20တဲကဒဇင်းရံဝမ်ပိုက်မှာကတ်ထားတဲ့မပေါက်ခွဲသေးတဲ့တန်လိုက်မိုင်းကိုအီရန်ကင်းလှည့်သင်္ဘောဖယ်ရှားနေတာမြင်ရတဲ့ဗီဒီယိုကိုအမေရိကန်ရေတပ်ကထုတ်ပြန်ခဲ့ပါတယ်။ဂျပန်ရေနံတင်သင်္ဘောပေါက်ကွဲခဲ့တဲ့နေရာရဲ့အရှိတ်နားမှာဖယ်ရှားလိုက်တဲ့မိုင်းကတ်ထားခဲ့တာမြင်နိုင်တဲ့ဓာတ်ပုံတွေကိုလည်းအမေရိကန်စစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဒါဟာအီရန်ရဲ့လက်ချက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအပြစ်တင်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတဟီရန်မြို့တော်မှာရောက်နေချင်းဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကတိတ်ကိုတန်တရားဖြစ်စရာရှိတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဘက်ကတုံ့ပြန်ခဲ့ပါတယ်။အမေရိကတိုက်နိုင်ငံတွေကနေအမေရိကန်နိုင်ငံမှာခိုးလုံနေထိုင်ဖို့အတွက်စူးစမ်းသူတွေကိုတားဆီးနိုင်ရေးဂွန်ဒီမာလာနိုင်ငံနဲ့တဘောတူညီချက်ရရှိဖို့အမေရိကန်စူးစမ်းနေပါတယ်။အမေရိကန်နဲ့ဂွန်ဒီမာလာနိုင်ငံကြားမှာ Safe Third Country လုံခြုံတဲ့တတိယနိုင်ငံဆိုတဲ့အခြေအနေတစ်ခုဖန်တီးရေးအခြေခံသဘောတူညီချက်စာမျက်နှာ9နဲ့မျက်နှာရှိတဲ့စာချုပ်မူကြမ်းတစ်ခုကို VOA ကရရှိခဲ့ပါတယ်။အိမ်ယူတော်ပြန်ကြားရေးဆိုင်ရာတာဝန်ခံ Sarah Sanders ဟာဒီလကုန်ရင်ယာရုကနေနှုတ်ထွက်တော်မှာဖြစ်ပါတယ်။တာဝန်ကနေနှုတ်ထွက်ပြီးရင်သူ့ရဲ့မွေးရဲ့ Arkansas ပြည်နယ်ကိုပြန်သွားမယ့် Sarah Sanders ကိုသမ္မတ Donald Trump ကကြာသပတေးနေ့ကချီးမွမ်းပြောကြားခဲ့ပြီးတော့သူမရဲ့ဖခင်လိုပဲပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ဝေအရွေးခံဖို့မျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။ American NBA Basketball ပြိုင်ပွဲ Final မှာတော့ကနေဒါနိုင်ငံက Toronto Raptors အသင်းကအနိုင်ရပိုးဆွဲသွားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်စုမြတ်မကပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာ Engineer ကတော့ Voitech Zonye ဖြစ်ပါတယ်။တောက်ကြညနေပိုင်း VOE စီစဉ်တွေကို line to meter 71.25 ဒီကနေထုတ်လင်းပေးခဲ့တာဖြစ်ပါတယ်ရှင်။VOE စီစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများပါစေအောင်ပါ။
This program has come to you from the Voice of America, Washington. From Washington, this